သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
မင်္ဂလာပါခင်ဗျာသင်ဟာကလေးတစ်ဖက်နဲ့ကြောင်းတက်နေသူဒါမှမဟုတ်အလုပ်လုပ်နေသူဆိုရင်ကလေးစောင့်ရှောက်မှုစရိတ်တက်တာခွင့်ရရှိနိုင်ပါတယ်တမချက်ပြည့်မီမှုနဲ့တင်းရဲ့ဝင်းဝင်းအပေါ်မှုတည်ပြီးကိုနဲ့အဆင်ပြေတဲ့ကလေးဆောင်ရှောင်းမှုတစ်မျိုးကိုရွေးချယ်နိုင်ပါတယ်ဆေရာဂါဒီနာဟာရင်သွေး၃ဦးရဲ့မိခင်ဖြစ်ပြီးမကြာသေးခင်က9နှစ်ပြည့်ခဲ့တဲ့သား2ဦး4နှစ်6လအရွယ်သမီး2ဦးနဲ့9လအရွယ်ရင်သွေးလေး2ဦးကိုပိုင်ဆိုင်ထားပါတယ်ကိုပိုင်စီးပွားရေးလှုပ်ဆောင်သူမစ်ဂါဒီနာဟာ6နှစ်တိုင်းအချိန်ပြည့်အလုပ်လုပ်ခဲ့တာကြောင့်သူမရဲ့ဒုတိယနဲ့တတိယကလေးမွေးဖွားတဲ့အချိန်အတွင်းမှာရှစ်ပတ်တာအနားယူခဲ့ရပါတယ်ကလေးဆောင်ရှောက်မှုဝန်ဆောင်မှုတွေရဲ့အကူအညီနဲ့ကိုစိတ်ချအလုပ်လုပ်ခွင့်ရခဲ့တာကြောင့်ဒီလိုအနားယူနိုင်ခဲ့တာလို့သူမကဆိုပါတယ
် I've used various forms of childcare so nothing for my 9 week old but my eldest two over the years we have used everything from a private nanny a live-in au pair family daycare long daycare and also KU preschool
မတူညီတဲ့ကလေးဆောင်ရှောက်မှုတွေကိုတုံးခဲ့ပါတယ်။ကုလအရွယ်လေးကိုတော့မတုံးခဲ့ဘူး။ဒါပေမဲ့အကြီးနှစ်ယောက်ကိုတော့ကျမတို့ကလေးဆောင်ရှောက်မှုအများကြီးပြောင်းတုံးခဲ့ပါတယ်။ကလေးထိန်အိမ်အကူမူဂျိုချောင်းစတာတွေပေါ့။ဒါတွေအားလုံးမှာကောင်းတာတွေရှိတယ်လို့မကောင်းတဲ့အချက်တွေလည်းရှိပါတယ်။ဘလို့ဝန်ဆောင်မှုမှအကောင်းဆုံးဆိုတာတော့မရှိပေမဲ့နေရာတွေပြောင်းထားတာမျိုးကကောင်းတယ်လို့ပြီးခဲ့တဲ့နှစ်တွေအတွင်းသူမလေ့လာခဲ့ရကြောင်းသူမကဆိုပါတယ်။ဩစတြေးလျမိဘတွေရွေးချယ်စရာကလေးဆောင်ရှောက်မှုအများကြီးရှိကြောင်းပညာရေးကျွမ်းကျင်မှုနဲ့အလုပ်ကိုင်ဝန်ကြီးဌာနရဲ့ငယ်စဉ်ဘဝကလေးဆောင်ရှောက်မှုအဖွဲ့မှာတွဲဘက်အသွင်းရေးမှုအဖြစ်ဆောင်ရွက်နေတဲ့ဒေါက်တာရော့စ်ဘက်စတာကဆိုပါတယ်။ကိုအလုပ်သွားချိန်ကလေးကိုစင်တာတစ်ခုမှဆောင်ရှောက်စေခြင်းမျိုးလည်းပြုလုပ်နိုင်ပါတယ်
။ These are daycare services that are approved by regulators.To provide really quality early childhood education and care. They're sometimes called long day care because they're often open from quite early.
အဆိုပါစင်တာတွေကိုကောင်းမွန်တဲ့ကလေးဆောင်ရှောက်မှုပေးနိုင်အောင်တက်ဆိုင်ရာအဖွဲ့အစည်းတွေကခွင့်ပြုထားတာဖြစ်ပြီးတော့လူတိုင်းအတွက်အဆင်ပြေအောင်မနက်စောစောကနေညနေပိုင်းအထိဖွင့်လှစ်ထားလေးရှိရဲလို့သူမကဆိုပါတယ်။နောက်ရွေးချယ်စရာတစ်ခုကတော့မိသားစုဆောင်ရှောက်မှုဖြစ်ပါတယ
်။ We also have family day care.And that's a type of childcare that's usually provided in the home of an educator. So that means you take your children along to someone's home. That's usually most educators are women, but not all of them. You take them along to the home of an
educator. မိသားစုဆောင်ရှောက်မှုဆိုတာမျိုးကဆောင်ရှောက်ပညာသင်ပေးသူရဲ့အိမ်မှာဆောင်ရှောက်ပေးတဲ့ဝန်ဆောင်မှုမျိုးဖြစ်ပါတယ်။ဆိုလိုတာကတင့်ကလေးကိုတစုံတဦးရဲ့အိမ်မှာတွားထားပြီးဆောင်ရှောက်စေတာမျိုးပါ။အားလုံးမဟုတ်နိုင်ပေမဲ့ပုံမှန်အားဖြင့်ဆောင်ရှောက်သူကအမျိုးသမီးများဖြစ်တတ်ကြပါတယ်။ကျောင်းကျင့်ပြင်ပဆောင်ရှောက်မှုလိုအပ်တဲ့ကလေးတွေအတွက်ပုံမှန်အားဖြင့်မနက်6ခွဲမှမနက်9နာရီနေ့လယ်3နာရီမှညနေ6နာရီကျောင်းပိတ်ရက်တွေမှာဆောင်ရှောက်ပေးတဲ့ကျောင်းကျင့်ပြင်ပဆောင်ရှောက်မှုတွေလည်းရှိပါတယ်။အထက်ပါဝန်ဆောင်မှုတွေမရှိတဲ့ဒေသမျိုးမှဆိုရင်ကလေးရဲ့မိသားစုအိမ်ကိုလာရောက်ဆောင်ရှောက်ပေးတဲ့အိမ်သွေးဆောင်ရှောက်မှုလည်းရှိပါတယ်။ဒီလိုဝန်ဆောင်မှုတွေဟာဝေးလံတဲ့နေရာတွေမှာရှိတတ်ပြီးအလောက်ချင်းပုံမှန်မရှိရဲဒါမှမဟုတ်ဆောင်ရှောက်မှုလိုအပ်ချက်ထွေထွေထူးထူးရှိရဲမိဘတွေအတွက်တင့်တော်ပါတယ်နောက်ထပ်တစ်မျိုးကတော့မူဂျူဆောင်ရှောက်မှုဖြစ်ပါတယ
် We also have preschool which is called different things in different states but it generally refers to the year before full time schooling generally a more structured and shorter day of careIn some places it's called kinder, in other places it's known as preschool, and that's when children start to enter.
မူဂျူဆောင်ရှောက်မှုဟာပြည်နယ်ရဲ့အလိုက်အခေါ်အဝေါ်လည်းမတူကြပါဘူး။ကျောင်းမစခင်နှစ်ကိုယဉ်ညွတ်တာဖြစ်ပြီးဒီလိုဝန်ဆောင်မှုမျိုးမှာကျောင်းကျင့်တူတူနဲ့ကောင်းကောင်းမွန်မွန်ဆောင်ရှောက်ပေးပါရတယ်။တချို့နေရာတွေမှာ kinder လို့ခေါ်ကြပြီးတချို့နေရာတွေမှာတော့ preschool လို့သုံးလုံးကြပါရတယ်။ဒီလိုဆောင်ရှောက်မှုဟာကလေးတွေကိုပူပြီးနောက်နှစ်တွေအတွက်ကျေပြန့်တဲ့လိလမှုပုံဝန်ကျင်ကိုဝင်ရောက်ဖို့အထောက်အကူပြုပါရယ်။ဒီလိုဆောင်ရှောက်မှုအစီအစဉ်တွေကဖက်ဒရယ်အစိုးရရောပြည်နယ်အစိုးရတွေမှာပါရှိတတ်ပါရယ်။မူဂျူဆောင်ရှောက်မှုကလေးတွေရဲ့အသက်အရွယ်တူလေးရှိကြပြီး အခြားဝန်ဆောင်မှုတွေမှာတော့မိသားစုအခြေအနေနဲ့ကလေးရဲ့လိုအပ်ချက်တွေအပေါ်မူတည်ပြီးအသက်အရွယ်အမျိုးမျိုးရှိကြတယ်လို့ဆိုပါရယ်ရင်တွေးလေးအငယ်ဆုံးအရွယ်မိသားစုစောင့်ရှောက်မှုမျိုးမှာထားတာကသူမအတွက်အတော်လေးအဆင်ပြေခဲ့ကြောင်း Miss Gardiner ကပြောပါရယ
် I needed a service provider that looked after under 2-year-olds and the area in which I live in doesn't have any long day care centers for that age groupSo I did start looking at family daycares. I also felt that the smaller environment of a family daycare with a small child was an advantage because there are only 3 other children in care at any one time.
ကိုနေရဲ့နေရာမှာအသက်နှစ်နှစ်အောက်စောင့်ရှောက်ပေးတဲ့အလုပ်ချင်းအတွင်းစောင့်ရှောက်ပေးတဲ့ဝန်ဆောင်မှုမျိုးမရှိခဲ့တာကြောင့်မိသားစုစောင့်ရှောက်မှုမျိုးကိုရှာခဲ့ရပါတယ်။အခြားကလေး3ယောက်သာရှိတဲ့တစ်ခုကိုရှာတွေ့ခဲ့တယ်။ဒီတစ်ခုကမိသားစုပူဆန်တဲ့အတွက်ထင်တယ်လို့အဆင်ပြေခဲ့ပါတယ်မိသားစုစောင့်ရှောက်မှုမျိုးကအဆင်မပြေတာတခုကဆီယာမတမမဟုတ်ចောင်းသားတယောက်ယောက်ကနေမကောင်းတာမျိုးဆီယာမကခီးထွက်နေတာမျိုးအချိန်မှာចောင်းကိုပိတ်ထားရတာကြောင့်အချားဝင်ဆောင်မှုတွေရှာမရခြင်းဖြစ်တယ်လို့သူမကဆိုပါတယ်သူမကလေးအကြီးနှစ်ဦးအသက်2နှစ်ကျော်လာချိန်မှာနေ့ချိန်စောင့်ရှောက်မှုမျိုးမှာထားခဲ့ပြီးအသက်3နှစ်ခွဲပြည့်ချိန်မှာတပတ်ကို3ရက်မူဂျူမှာထားခဲ့တယ်လို့ဆိုပါတယ်ကျောင်းမတက်ခင်တနည်းအလိုမှာမူဂျိုတက်စီခဲ့တာကကျောင်းပထမနှစ်အတွင်းအဆင်တင်ဖြစ်စေဖို့အတော်လေးအထောက်အကူဖြစ်ခဲ့ကြောင်း Miss Gardiner ကပြောပါတယ
် With the long day care they support the children from when they were 2 to develop their social relationships and confidence with other children but as the kids reached an age close to entering school I think they felt a little bit out of a place amongst the younger age group which was thereWhereas in at KU, the kids are older, and KU focuses much more on.
ကျောင်းမတက်ခင်စောင့်ရှောက်မှုကကလေးကိုပေါင်းတင်ဆက်ဆံရေးကောင်းမွန်မှုနဲ့အခြားကလေးတွေနဲ့ဆက်ဆံဖို့ယုံကြည်မှုမျိုးတိုးလာစေပါတယ်။ဒါပေမဲ့ကျောင်းနဲ့နီးလာတာနဲ့အသက်အရွယ်ငယ်တဲ့ကလေးတွေလည်းရောက်လာတတ်တာကြောင့်ကလေးတွေကနည်းနည်းတော့ပြင်းလာတတ်ကြပါတယ်။မူဂျိုတွေကကျောင်းစားမတက်ခင်အစောပိုင်းနှစ်တွေမှာကလေးတွေအတွက်တာဝန်ယူမှုလွတ်လပ်စွာနေထိုင်တတ်မှုအခြားလောကီပညာတွေကိုပုံမူဦးစားပေးပြီးတင်ပေးကြတာကြောင့်ကျောင်းစားတတ်ဖို့အတွက်အထော်လေးအထောက်အကူဖြစ်ခဲ့တယ်လို့သူမကဆိုပါတယ်။ KU ဟာဩစတြေးလျတဝန်ကျောင်းပေါင်း150ရှိတဲ့ကလေးစောင့်ရှောက်မှုမူဂျူနဲ့အလားတူဝန်ဆောင်မှုတွေပေးလေးရှိတဲ့လူထုအကျိုးပြုအဖွဲ့အစည်းတစ်ခုဖြစ်ပါတယ်။ဩစတြေးလျမှာမူဂျူပဲဖြစ်စေအလုပ်သွားချိန်စောင့်ရှောက်မှုမျိုးမှာပဲဖြစ်စေတင်ပေးတဲ့အရာတွေကအတူတူဖြစ်တဲ့ကြောင်းDr. Vesta ကပြောပါတယ
် The Commonwealth Government and the states and territories have all worked together to say there should be certain things that children are being taught and prepared for in that year before school and that should really be no different whether they're being taught in the long daycare or in a standalone kindergarten or preschool where it might be a little bit different is because you might have a child who isattending long daycare for 10 or 12 hours a day and there's only part of that day where they're having the year before
ကျောင်းစားမတက်ခင်ရှစ်တနစ်မှာကလေးတွေတက်မြောက်ထားရမယ့်အရာတွေရှိတယ်ဆိုတော့ Federal အစိုးရရောပြည်နယ်အစိုးရကပါသဘောတူထားကြတာရှိပါတယ်မူဂျိုပဲဖြစ်စေအလုပ်သွားချိန်စောင့်ရှောက်မှုမျိုးမှာပဲဖြစ်စေတင်ပေးတဲ့အရာတွေကအတူတူဖြစ်တင်ပါတယ်ဒါပေမဲ့ကလေးတွေဟာတနေ့ကို10နာရီကနေ12နာရီအထိဆော့ကစားနေရှိကြပြီးကျောင်းစာမတက်ခင်တင်ရမယ့်အရာတွေကိုတကယ်တင်ယူနေတဲ့အချိန်ကအဲ့ဒီထဲကခဏတာဖြစ်နိုင်ပါတယ်ပုံမှန်အဖြစ်ပြောရရင်မူဂျိုကျောင်းစာဟာတစ်နှစ်ကိုနာရီပေါင်း600တာရှိပြီးအဲ့ဒီထဲကတစ်ပတ်ကို9နာရီ30မိနစ်စာတင်ရက်အနည်းငယ်တာဖြစ်တယ်လို့ဆိုပါတယ်ကလေးစောင့်ရှောက်မှုစင်တာနဲ့ရှင်ရင်မူဂျိုကဈေးတက်တာကြောင်းမစ်ဂါဒီနာကအခုလိုပြောပါတယ်ကလေးစောင့်ရှောက်မှုစင်တာတွေဈေးကြည့်ရခြင်းအကြောင်းများစွာရှိကြောင်းဒေါက်တာဗက်စတာကလည်းပြောပါတယ
် Sometimes why preschool can be a bit cheaper than long day care is that the state governments and the Commonwealth government subsidize that year before school because it's so important to children's schooling and also because in a center based day care children might be spending the whole day there you're really paying for 12 hours
မူဂျိုတွေဈေးတက်တာရခြင်းအကြောင်းရင်းကပုံမှန်အဖြစ် Federal အစိုးရပြည်နယ်အစိုးရကစီရှော့ပေးတက်တာကြောင့်ဖြစ်ပါတယ်။ကလေးအတွက်အမှန်တကယ်အရေးကြီးတဲ့အစိတ်ပိုင်းဖြစ်တာကြောင့်ပါ။ကလေးစောင့်ရှောက်မှုစင်တာတွေဈေးကြည့်ရခြင်းနောက်တစ်ချက်ကကလေးတွေဟာအဲ့ဒီမှာတနေ့ကို12နာရီအထိနေကြရလို့ပါပဲ။ ဒီလိုအချိန်အကြာကြီးထားခဲ့ရတာကမူဂျူအတွက်ကုန်ကျစရိတ်တမကပဲတင့်ကလေးတွေကိုစောင့်ရှောက်ပေးထားရတဲ့10နာရီဒါမှမဟုတ်12နာရီအတွက်ဇရိတ်လည်းရှိလာပါတယ်တချို့စင်တာတွေမှာဆိုအစားအသောက်နဲ့တခြားအသုံးစရိတ်တွေကိုပါတင့်ဘက်ကပေးရပါတယ်ကလေးစောင့်ရှောက်မှုစင်တာကျောင်းကျင်ပြင်ပစောင့်ရှောက်မှုမိသားစုစောင့်ရှောက်မှုအိမ်တွင်းစောင့်ရှောက်မှုမူဂျူစတာတွေအားလုံးဖက်ဒရယ်အစိုးရစီကဝင်ငွေအထောက်ပံ့များရကြတယ်လို့ဒေါက်တာဗက်စတာကပြောပါတယ
် With preschool with the year before school we the commonwealth government provide funding to the states that gets passed on to preschoolers in that state for centre based care and family day care and outside school hours care we provide a subsidy so the service itself might charge let's say $10 an hour might be the averageHourly fee for a centre-based daycare might be around $10.
ကျောင်းစားမတက်ခင်ရှစ်တနေ့မူဂျိုနဲ့အတွက်ဖက်ဒရယ်အစိုးရကပြည်내အစိုးရတွေကနေတဆင့်အထောက်ပံ့ငွေပေးပါတယ်။အခြားဆောင်ရှောက်မှုလုပ်ငန်းတွေအတွက်ကတော့သူတို့ကိုယ်တိုင်ဈေးနှုန်းတက်မမှုအပေါ်မှာအစိုးရကရာခိုင်နှုန်းတစ်ခုအထိသာပြန်လည်ပေးအပ်တာဖြစ်ပါတယ်။ဥပမာမူဂျိုမဟုတ်တဲ့ဆောင်ရှောက်မှုစင်တာတွေကတစ်နာရီကို10ဒေါ်လာနှုန်းကောက်ခံနေဆိုရင်အဲ့ဒီတစ်နာရီစာတက်မတ်ချက်အပေါ်မှာအစိုးရကတင်းရဲ့မိသားစုဝင်ငွေအပေါ်မူတည်ပြီးရာခိုင်နှုန်းတစ်ခုပေးရတာဖြစ်ပါတယ်ပုံမှန်အားဖြင့်ဖက်ဒရယ်အစိုးရဟာဝင်ငွေနည်းပါးသူတွေကိုအထောက်ပံ့ပုံမပေးလို့ရှိကြောင်းဒေါက်တာဗက်စတာကအခုလိုပြောပါတယ
် For example if you earn less than about $70,000 a year you would be on the highest level of subsidy which is 85% which means if your centre based daycare service is charging you $10we would pay for 85% of that which is $8.50 an hour and you would have to pay the other $1.50
အကယ်လို့တင်ဟာတနည်းကိုဒေါ်လာ9000အောက်ဝင်ငွေရှိရဆိုရင်85ရာခိုင်နှုန်းအထိထောက်ပံ့မှုရနိုင်ပြီးဒါဟာအများဆုံးဖြစ်ပါတယ်ဆိုလိုတာကတင်းရဲ့မူဂျိုမဟုတ်တဲ့ကလေးစောင့်ရှောက်မှုစင်တာဟာတင်းကိုတစ်နာရီဒေါ်လာ30ကောက်ခံနေရဆိုရင်ဖက်ဒရယ်အစိုးရဟာအဲ့ဒါရဲ့85ရာခိုင်နှုန်းတနာရီ10ဒေါ်လာနဲ့ပြား90ကိုတင်းအထွက်ပေးရမှာဖြစ်ပြီးတင်းဟာကျန်တဲ့10ဒေါ်လာနဲ့ပြား90ကိုဒါပေးရအောင်ပါပဲအကယ်လို့တင်းဟာဝင်ငွေအများဆုံးရနေသူဆိုရင်တော့အစိုးရက30ရာခိုင်နှုန်းဒါထောက်ပံ့ပေးမှာဖြစ်တာကြောင့်အထက်ပါဥပမာအတိုင်းဆိုရင်တင်းဟာတနာရီကို3ဒေါ်လာဒါအထောက်ပံ့ရမှာဖြစ်ပါတယ်ဒီလိုအထောက်ပံ့ကိုတင်းရဲ့အလုပ်ကိုင်းပညာရေးကျွမ်းကျင်မှုတစ်ခုခုလေ့လာနေမှုလူမှုအကျိုးပြုလုပ်ငန်းမှာပါဝင်မှုနဲ့အခြားလှုပ်ဆောင်မှုတွေအပေါ်မှာမူတည်ပြီးပေးရတာဖြစ်ပါတယ်။မူဂျိုနဲ့စင်တာတွေမှာနှစ်နှစ်ကြိုတင်စီးရင်ပေးထားတဲ့ကလေးတွေရှိတတ်တာကြောင့်တင့်ကလေးကိုအမြန်ဆုံးစီးရင်ပေးသွင်းဖို့လိုအပ်ပါတယ်။ကလေးဆောင်ရှောက်မှုအထောက်ပံ့ရရှိဖို့အတွက်မိဘဒါမှမဟုတ်သူတို့ရဲ့ကျင်ယာဘက်ဟာဩစတြေးလျနိုင်ငံသားအမြဲတမ်းနေထိုင်ခွင့်ရထားသူဒါမှမဟုတ်အထူးဗီဇာရာယီခလုံးဝင်ဗီဇာစတဲ့တင်းတင်းတဲ့ဗီဇာတွေကိုကင်ဆယ်ထားလို့ဖြစ်ရမယ်လို့သိရပါတယ်ယခုဆောင်းပါးကိုချီယာရာပဇနိုကပေးပို့ခဲ့တာဖြစ်ပြီးကျွန်တော်ပြည်ဆောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်နားဆင်ပေးခဲ့ကြတဲ့သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ
SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါသလား Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါSBS မြန်မာပိုင်း Facebook ကို like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ်။ SBS Bemis ကို Facebook မှာ share ချနိုင်ပါတယ်ရှင
်။ SBS မြန်မာပိုင်းကို Facebook ပေါ်မှာ like share ပြီး like မျှဝေမှတ်ချက်ပေးပါ။